မြန်မာနိုင်ငံမှာမကြသေးခင်ကမှဒီမိုကရေစီရေလှုပ်ရှားသူတွေကိုကြိုးပေးကွပ်မျက်တာနဲ့လာမယ့်နှစ်ရွေးကောက်ပွဲလုပ်ဖို့ပြင်နေရတဲ့အတွက်နိုင်ငံတကာရဲ့စိုးရိမ်မှုတွေတိုးလာနေကြမှာပဲမြန်မာနဲ့ဆက်ဆံရေးကောင်းမွန်နေရအတွက်အိန္ဒိယနိုင်ငံခြားရေးဝန်ကြီးကဒီနေ့ကြေညာပွဲမှာအခုခံပြောဆိုခဲ့ပါတယ်ဒေါက်ဆန်းစုကြည်ရဲ့အရသာအစိုးရကိုဖယ်ရှားပြီးတော့အာဏာသိမ်းထားတဲ့စစ်ကောင်စီကိုအနောက်နိုင်ငံတချို့ကတတ်တမန်ဆက်ဆံရေးအဆင့်လျှော့ချတာစီးပွားရေးတံခတ်မှုတွေလုပ်နေပေမဲ့လည်းအိန္ဒိယတရုတ်နဲ့ရုရှားတို့ကဝန်ကြီးအဆင့်တွားရောက်တာအပအဝင်စစ်ကောင်စီနဲ့ဆက်လက်ဆက်ဆံနေစေဖြစ်ပါတယ်အိန္ဒိယဆွေရဘက်ကတော့မြန်မာနိုင်ငံလွတ်လပ်ရေးရဖို့ကြိုးပမ်းမှုကာလကနေဆယ်စုနှစ်နဲ့ချီတဲ့ဆက်ဆံရေးဟာအခုချိန်ထိအပြောင်းလဲတစုံတရာမရှိသလိုတနိုင်ငံကြားရှုပ်ထွေးတဲ့နယ်စပ်ပြဿနာကိုကင်တွေ့ရမှာမြန်မာစစ်ကောင်စီနဲ့ဆက်ဆံရေးကိုရှောင်လွှဲလို့မရတဲ့အကြောင်းနဲ့အိန္ဒိယမြန်မာဆက်ဆံရေးကိုနိုင်ငံရဲ့အရာဝေဖန်ဖို့မသင့်ဘူးဆိုပြီးတော့အိန္ဒိယနိုင်ငံခြားရေးဝန်ကြီးစူပရာမန်ညန်ဂျက်ရှန်ကာကဒီဘန်ကောက်ချူလလောင်ကွန်တက်ကတူဒီနေ့ဟောပြောပွဲမှာပြောသွားပါသည်အိန္ဒိယအနေနဲ့တခြားနိုင်ငံတွေနဲ့မတူဘဲနဲ့အိန္ဒိချင်းမြန်မာနိုင်ငံကိုနားလည်စာနာမှုအပြည့်ရှိတဲ့အကြောင်းနဲ့မြန်မာနိုင်ငံဟာဒီမိုကရေစီအတွက်ထောက်ခံတဲ့အကြောင်းကိုလည်းပြောပါသည်အိန္ဒိယဟာဒီနေ့စံပိုက်မှာတန်အမတ်တစ်ခန့်အပ်လွှာကိုဗိုလ်ချုပ်ဝန်ကြီးမေအောင်လှိုင်ကိုပေးခဲ့တာကြောင့်အာနာသိစစ်တပ်ကိုရှာရှာပါပါအတိမတ်ပြုတဲ့နိုင်ငံဖြစ်လာပါလိမ့်။ဒါ့အပြင်မြန်မာစစ်တပ်ကအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေချိန်မှာမြန်မာစစ်တပ်ကိုအိန္ဒိယကုမ္ပဏီတစ်ခုကစစ်သုံးပစ္စည်းတွေရောင်းချနေတဲ့အပေါ်မှာလူခွင့်ရေးအဖွဲ့တွေကဝေဖန်နေကြပါလိမ့်။